မြောက်ကိုရီးယားကအင်တာနက်ထိုးဖောက်ဝင်ရောက်သူဟက်ကာတစုကိုအမေရိကန်အနာပိုင်တွေဖောထုတ်နိုင်ခဲ့ပြီးကန်ဆက်စ်ပြည်နယ်ကဆေးရုံတရုံကော်လိုရာဒိုပြည်နယ်ကဈေးကန်တစ်ခုနဲ့တခြားသောငွေညစ်ခံထားသူတွေပေးထားတဲ့ပြန်ပေးငွေဒေါ်လာ5သိန်းလောက်ကိုပြန်လည်သိမ်းယူခဲ့ကြောင်းအမေရိကန်ဒုတိယရှေ့နေချုပ်လီဆာမိုနာကိုကအင်ကာနစ်မှာပြောပါတယ်မော်ဝီလို့ခေါ်တဲ့ internet virus ကိုသုံးပြီးမြောက်ကိုရီးယားအစိုးရပန့်ဖို့ထားတဲ့ cyber ရာဇဝတ်မှုကျူးလွန်သူတွေကကန်ဆက်ကဆေးရုံရဲ့ internet server တွေကို2021ခုနှစ်မေလအတွင်းမှာတိုက်ခိုက်ခဲ့တာဖြစ်ပြီးကွန်ပျူတာကိုယ့်ရဲ့ပြန်ပြီးတော့အလုပ်လုပ်နိုင်ဖို့အတွက်ပြန်ပေးငွေပေးဖို့တောင်းဆိုခဲ့တာဖြစ်ကြောင်းဒုတိယရှင်းနေချုပ်ကနယူးယောက်မှာလုပ်တဲ့ cyber လုံခြုံရေးညီလာခံမှာပြောဆိုခဲ့တာဖြစ်ပါတယ်အဲ့ဒီအချိန်မှာဆေးရုံအကြီးအကဲတွေအနေနဲ့ပြန်ပေးငွေပေးရမလားဒါမှမဟုတ်လဲဆရာဝန်တွေနဲ့သူနာပြုတွေအရေးပေါ်ကုသဆောင်ရှောက်မှုကိုထိခိုက်ခံမလားဆိုတာကိုရွေးချယ်ရခက်တဲ့အခြေအနေနဲ့ရင်ဆိုင်ခဲ့ရတယ်ဆိုပြီးလဲသူမကပြောပါတယ်ဒါပေမဲ့လဲဆေးရုံရဲ့နာမည်ကိုတော့မပြောပါဘူးကွန်ပျူတာတွေနဲ့ပစ္စည်းကိရိယာတွေပြန်လဲအသုံးပြုနိုင်ရေးအတွက်ဆေးရုံကပြန်ပေးငွေအဖြစ်ဒေါ်လာ3သိန်းကို digital ငွေကြေး bitcoin နဲ့ပေးအပ်ခဲ့ပြီးပြည်တော်စုစုံစမ်းစစ်ဆေးရေးဘူရို FBI ကိုလဲအကြောင်းကြားခဲ့တာပါဒါကြောင့်လဲ FBI အနေနဲ့ပြန်ပေးငွေကိုခြေရခံစောင့်ကြည့်နိုင်ခဲ့ပြီးမြောက်ကိုရီးယားစိုက်ပါရာဇဝတ်သားတွေပြန်ပင်းငွေထုတ်ယူနိုင်ရေးကူညီနေတဲ့တရုတ်အခြေစိုက်ငွေမဲခဝါချက်သူတွေကိုဖောထုတ်နိုင်ခဲ့တာဖြစ်ပါတယ်ကော်လိုရာဒိုစီးရုံမှာလည်းဟက်ကာတွေတိုက်ခိုက်ခဲ့ရပြီးနောက်မြောက်ကိုရီးယားအဖွဲ့တစ်ခုကိုဒေါ်လာ3,200,000ကိုဘစ်ကွိုင်းနဲ့ပေးထားတာကိုလည်းဒီစုံစမ်းစစ်ဆေးမှုအတွင်း FBI ကတွေ့ခဲ့ပါတယ်။သိမ်းယူရရှိတဲ့ပြန်ပေးငွေတွေကိုတော့ငွေညစ်ခံခဲ့ရသူတွေကိုတရားရေးဌာနကပြန်လည်ပေးအပ်ခဲ့ပြီဖြစ်တယ်လို့ဒုတိယရှင်းလင်းချုပ်ကပြောပါတယ်ရှင်။